lamae January 20 ရက်နေ့မှာစတင်ပြီးတမရတာဝန်ထမ်းဆောင်တဲ့အခါအငင်းပွားပွဲဖြစ်လာမှတွေကိုရှောင်ရှားနိုင်မှုအတွက်သူ့ရဲ့နိုင်ငံတကာမှာလှုပ်ဆောင်နေတဲ့စီးပွားရေးကဏ္ဍကိုလှုပ်ဆောင်တော့မှာမဟုတ်ဘဲတမရတာဝန်ကိုပဲလုံးဝထမ်းဆောင်သွားမယ်လို့အရေးကောက်ခံတမရ Donald Trump ကပြောကြားလိုက်ပါတယ်အချမ်းသာဆုံး American တမရတယောက်ဖြစ်လာမဲ့ Trump ကသူ့ပိုင်ဆိုင်တဲ့ဟိုတယ်လုပ်ငန်းခေါင်းကွင်းတွေအပန်းဖြေစခန်းတွေ Trump တစိပ်ပါတဲ့လူသုံးကုန်ပစ္စည်းတွေရုံးအဆောက်အဦတွေနဲ့လူနေအဆောက်အဦတွေနဲ့ပတ်သက်တဲ့ကိစ္စအဝဝကိုမကြာခင်မှာပဲသူတာဝန်ယူဆောင်ရွက်တော့မှာမဟုတ်ကြောင်းဘုဒ္ဓဖူးနေကသူ့ရဲ့ Twitter စာမျက်နှာမှာဇက်တိုက်ရေးသားခဲ့တာပါသူ့ရဲ့ပိုင်ဆိုင်မှုတွေဟာ American ပြည်ထောင်စုနဲ့တခြားနိုင်ငံပေါင်း18နိုင်ငံမှာရှိနေပြီးတန်ကြေးအဖြစ်ဒေါ်လာဘီလီယံပေါင်းများစွာရှိနေတာပါ Trump အနေနဲ့သူ့ပိုင်ဆိုင်မှုတွေအားလုံးနဲ့အဆက်ဖြတ်ဖို့အတွက် American ပြည်ထောင်စုရဲ့ဥပဒေကနေဘာမှမသတ်မှတ်ထားပါဘူးဒါပေမဲ့သူ့အနေနဲ့ဒါဟာ American သမ္မတတယောက်အနေနဲ့ကြည့်ရင်တိတ်ကိုအရေးပါကြောင်းသူ့ရဲ့များပြားလာတဲ့လုပ်ငန်းပေါင်းစုံနဲ့သမ္မတအလုပ်ကြောင်းပြဿနာတစ်စုံတစ်ရပ်အဖြစ်မခံနိုင်ဘူးလို့ပြောကြားခဲ့တာပါဒါပြင်သမ္မတတာဝန်ဟာအမတန်ကိုမှအရေးပါတဲ့အလုပ်တစ်ခုပါလို့လည်းပြောပါတယ်ဒါပေမဲ့သူ့ရဲ့အစီအစဉ်ထဲမှာမြောင်များလာတဲ့သူ့ရဲ့ပိုင်ဆိုင်မှုတွေအတွက်တီးခြားစီမံခန့်ခွဲမဲ့သူလက်ထဲကိုလွှဲခဲ့မှလား Trump မိသားစုတဲကတယောက်ယောက်ကမှထိမ့်ချုပ်မှုတွေမလုပ်ဘူးလားဆိုတာတွေအပြင်တခြားသူ့အစီအစဉ်တွေကိုတော့ဘာမှတဲတဲကိုကိုမသိရသေးပါဘူး Trump ကတော့သူ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်နေမှုတွေအဆုံးသတ်စင်မဲ့တရားဝင်ဆိုင်ရဲ့စာတမ်းတွေကိုအကျဉ်းရေးသားနေပြီလို့ပြောကြခဲ့တာပါ
American ပြည်ထောင်စုမှာရွေးကောက်ခံထားရတဲ့သမ္မတ Donald Trump ကယင်းနှိမ့်မြုံနံမှုကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Goldman Sachs ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဟောင်း Stephen Mnuchin ကိုဗဏ္ဍာရေးဝန်ကြီးဂရေကျွဲတထေးကြီး Wilbur Ross ကိုကူတန်းရောင်းဝယ်ရေးဝန်ကြီးတွေဖြစ်အမည်စင်တင်သွင်းမှုတွေနဲ့အတူသူ့ရဲ့ပြည်တွင်းမူဝါဒရေးရာအဖွဲ့အတွဲရွေးချယ်မှုတွေဆက်လုပ်နေပါတယ်ရှေ့လာမယ့်ဆယ်စုနှစ်အတွင်းအလုပ်အကိုင်25သန်းကျော်ဖန်တီးပေးမဲ့ရွေးကောက်ခံသမ္မတရဲ့ America First စီးပွားရေးအစီအစဉ်ကိုအကောင့်ထယ်ဖော်ရေးမှာသူတို့နှစ်ဦးကအဓိကဦးဆောင်သွားမှာဖြစ်တယ်လို့လည်း Trump အစိုးရအဖွဲ့ကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်။ဗဏ္ဍာရေးလုပ်ငန်းရှင်တယောက်ဖြစ်တွေ့ကြုံရှိတဲ့နှုချင်းကိုရွေးချယ်လိုက်တဲ့အတွက် Trump ရွေးကောက်ပွဲအနိုင်ရပြီးကတည်းကစံချိန်တင်ရလောက်တဲ့အထိအစုရှယ်ယာဈေးတွေတက်ခဲ့တဲ့Wall Street ယင်းနှိမ့်မြုံနံမှုဈေးကွက်အတွက်အလားအလာကောင်းမဲ့လက္ခဏာတစ်ခုလည်းဖြစ်လာနိုင်ပါတယ်။ကုသန်းရောင်းဝယ်ရေးဝန်ကြီးဖြစ်အမည်တင်သွင်းခံရသူ Ross ကတော့ကြည်ရင်းပြပါကအမေရိကန်စီးပွားရေးလုပ်ငန်းတွေကိုကြီးကြပ်ရမှာဖြစ်ပါတယ်။နှုချင်းဟာဆိုရင် Trump ရဲ့မဲဆွယ်လှုပ်ရှားမှုတွေမှာအမျိုးသားဗဏ္ဍာရေးဆိုင်ရာဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။ Goldman Sachs ကုမ္ပဏီမှာ18နှစ်ကြာတာဝန်ယူခဲ့ပြီးတဲ့နောက်ပိုင်း Hollywood ဘက်ကိုအာရုံပြောင်းခဲ့တဲ့နှုချင်းဟာAvatar နဲ့ Xman လို့နာမည်ကြီးရုပ်ရှင်တွေအတွက်ငွေကြေးစိုက်ထုတ်ခဲ့သူလည်းဖြစ်ပါတယ
်။စီးရီးယားနိုင်ငံကအကြီးဆုံးမြို့ကြီးတစ်မြို့အဖြစ်ကနေတင်ကျိုင်းဒဇပင်ကြီးလို့ဖြစ်လာနေတဲ့အလက်ပိုမြို့ကိုကယ်တင်နိုင်ဖို့အတွက်နိုင်ငံတကာကနေကိုတက်နိုင်တဲ့အာဏာကုန်သုံးပြီးမြို့အရှိန်ပိုင်းကရပ်သားတွေကိုအကာအကွယ်ပေးနိုင်အောင်တက်နိုင်တဲ့မြတ်လှုပ်ဆောင်ကြပါလို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအကြီးအကဲကပန်ချလိုက်ပါတယ်ဗုဒ္ဓဖူးနဲ့ကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာ Stephen O'Brien ကအခုလိုပြောကြားလိုက်တာပါအလက်ပုံမျိုးအရှိပိုင်းတဘုံတွေထိန်းချုပ်ထားတဲ့ရက်ကွက်တွေမှာနေထိုင်သူ2000ခွဲလောက်ဟာအိုးအိမ်ဆန့်ခွာထွက်ပြေးနေတာတွေ့ရပြီးလမ်းမဲ့ရက်ပိုင်းအတွင်းမှာလည်းနောက်ထပ်ထောင်နဲ့ခြေပြီးရှိလာအောင်မှာမို့ထွက်ပြေးသူအရေးအတွက်ဟာနိုင်ပိုင်းလိုက်ပဲအပြောင်းလဲတွေရှိနေပါတယ်လို့ပြောပါတယ်လောလောဆယ်မှာလူတွေကအဲ့ဒီကဒေသကနှစ်သိန်းခွဲပိတ်မိနေတာကိုသာအာယုံဆိုင်နေကြပေမဲ့စီးရီးယားနိုင်ငံတန်ဟွားမှာလည်းတကယ်တော့9သိန်းကျော်ရှိနေတာပါလို့ပြောပါတယ်အခုဆောင်းရာသီရောက်လာတဲ့အချိန်တိုင်အောင်အဲ့ဒီလူတွေအတွက်အနာဂတ်ဟာမရေမရာဖြစ်နေသေးတာမို့လုံခြုံရေးကောင်စီအနေနဲ့အဲ့ဒီဒေသခံတွေရဲ့လုံခြုံရေးအကူအညီပေးရေးလှုပ်သားတွေတွားရောက်နိုင်ရင်းနဲ့အတားအဆီးတွေအားလုံးအဆုံးသတ်ရေးဆိုင်ရာအရေးပါတဲ့အကိစ္စရဲ့အသုံးကိုဦးစားပေးပြီးဆောင်ရွက်ပေးပါလို့လည်းပန်ကြားခဲ့ပါတယ်